အိန္ဒိယနိုင်ငံမှာရောက်ရှိနေတဲ့မြို့သားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါအောင်ဆန်းစုကြည်နဲ့အိန္ဒိယဝန်ကြီးချုပ်မန်မိုဟန်ဆင်းတို့ဒီကနေ့တွေ့ဆုံခဲ့ကြပါတယ်။နှစ်နိုင်ငံလွှတ်တော်နဲ့တရားစီရင်ရေးပိုင်းမှာပုံမူပူပေါင်းဆောင်ရွက်မှုတွေလုပ်ကြဖို့ဆွေးနွေးခဲ့ကြတယ်လို့အမည်မဖော်လိုတဲ့အိန္ဒိယနိုင်ငံသားရေးတာဝန်ရှိသူတွေက VOA မြန်မာပိုင်းကိုပြောပါတယ်။မကြခင်ချိန်ကတော့အိန္ဒိယခီးစဉ်ရဲ့အဓိကဖြစ်တဲ့နေရူအောင်မေ့ဘွယ်အခမ်းအနားမှာမိန့်ခွန်းပြောကြားသွားခဲ့ပါတယ်။ဒေါအောင်ဆန်းစုကြည်ဟာဒီကနေ့အစောပိုင်းကလည်းမဟာဓမ္မဂန္ဒီရဲ့ဂူဘိတ်မှန်နဲ့နေရူအောင်မေ့ဘွယ်နေရာတွေကိုသွားရောက်ပြီးတော့ဂရဝပြုခဲ့ပါတယ်။ဒီနေ့ဒေါအောင်ဆန်းစုကြည်ရဲ့ခီးစဉ်အကြောင်းပြည့်စုံကိုဘန်ကောက် VO ရုံးခဲကနေမက်ဆုမြတ်မုံကဆက်ပြီးပြောပြပေးပါရှင်
။ကောင်းပါပြီ။အိန္ဒိယနိုင်ငံမှာဒုတိယနေ့အဖြစ်နဲ့ရောက်နေတဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါအောင်ဆန်းစုကြည်ဟာဒီကနေ့ဗုဒ္ဓဟူးနေ့နေ့လယ်ပိုင်းမှာအိန္ဒိယဝန်ကြီးချုပ်ဒေါက်တာမန်မိုဟန်ဆင်းနဲ့တွေ့ဆုံခဲ့ပါတယ်။နိုင်ဝက်လောက်တွေ့ဆုံမှုအတွင်းမှာမြန်မာနိုင်ငံကအမျိုးသားပြန်လည်တင့်မြတ်ရေးနဲ့ဒီမိုကရေစီဖော်ဆောင်ရေးကိစ္စတွေအပါအဝင်ကိစ္စမျိုးစုံကိုဆွေးတွေ့ခဲ့ကြတယ်လို့အမည်မဖော်လိုတဲ့အိန္ဒိယနိုင်ငံသားရဲ့တာဝန်ရှိသူက VOA မြန်မာပိုင်းကိုပြောပါတယ်။နိုင်ငံသားလွှတ်တော်တွေနဲ့တရားစီရင်ရေးဘိုင်းတွေမှာပုံမပူပေါင်းဆောင်ရွက်မှုတွေလုပ်ကြဖို့အတွက်ဝန်ကြီးချုပ်ဒေါက်တာဆင်းနဲ့ပြည်ထောင်လွှတ်တော်တရားဥပဒေစိုးမိုးရေးကော်မတီဥက္ကဋ္ဌဖြစ်တဲ့ဒေါက်ဆန်းစုကြည်တို့ဆွေးနွေးခဲ့ကြပါတယ်။နှစ်နိုင်ငံပြည်သူတွေအချင်းချင်းကြားမှာဆက်ဆံရေးပုံမကောင်းမွန်ဖို့ဟာအရေးကြီးတယ်ဆိုတဲ့အပေါ်မှာလည်းသဘောတူလက်ခံခဲ့ကြပါတယ်။မြန်မာသမ္မတဦးသိန်းစိန်နဲ့ဒေါက်ဆန်းစုကြည်တို့ဆောင်ရွက်နေတဲ့တိုးတက်မှုတွေကိုအိန္ဒိယဝန်ကြီးချုပ်ကကြိုဆိုခဲ့တယ်လို့လည်းဆိုပါတယ်။နယူးဒေလီကိုဒေါက်ဆန်းစုကြည်လာတဲ့အတွက်ဝမ်းသာရတယ်လို့ဂျဝါဟာလာနေရူအောင်မေ့ဘွယ်မိန့်ခွန်းပြောဖို့သဘောတူခဲ့တဲ့အပေါ်မှာလည်းအိန္ဒိယဝန်ကြီးချုပ်ကဒေါအောင်ဆန်းစုကြည်ကိုကျေးဇူးတင်စကားပြောခဲ့ပါတယ်။ဒေါအောင်ဆန်းစုကြည်ရဲ့ဒီမိုကရေစီကြိုးပမ်းမှုတွေအပေါ်မှာအပြည့်အဝထောက်ခံကြောင်းစွန့်မှုန်ကောင်းလဲတောင်းပေးပါကြောင်းဒေါအောင်ဆန်းစုကြည်ရဲ့ဒီအရှုံးမပေးတဲ့တက်တီကိုလည်းအားကျလေးစားတဲ့အကြောင်းတွေကိုဝန်ကြီးချုပ်မန်မိုဟန်ဆင်းကဒေါအောင်ဆန်းစုကြည်ကိုပြောကြားခဲ့တယ်လို့အမည်မဖော်လိုတဲ့အိန္ဒိယနိုင်ငံသားရဲ့ရုံတာဝန်ရှိသူတယောက်က VOA မြန်မာပိုင်းကိုပြောပါရယ်။ဒီကနေ့တွေ့ဆုံမှုဟာသူတို့နှစ်ယောက်ချားမှဒုတိယအကြိမ်တွေ့ဆုံမှုဖြစ်ပါရယ်။ဝန်ကြီးချုပ်မန်မိုဟန်ဆင်းမေလာတုန်းကမြန်မာနိုင်ငံကိုလာခဲ့စဉ်မှာပထမတစ်ခါတွေ့ဆုံခဲ့ကြတာဖြစ်ပြီးတော့ဂျဝါဟာလာနေရူဖောင်ဒေးရှင်းအဖွဲ့ဥက္ကဋ္ဌဆိုနီယာဂန်ဒီကိုစားဒေါအောင်ဆန်းစုကြည်ကိုအိန္ဒိယနိုင်ငံလာရောက်ဖို့အတွက်အဲ့ဒီတုန်းကဖိတ်ကြားခဲ့တာဖြစ်ပါရယ်။ဒေါအောင်ဆန်းစုကြည်ဟာဝန်ကြီးချုပ်နဲ့မတွေ့ခင်မှာအိန္ဒိယနိုင်ငံသားရေးဌာနအတွင်းဝင် Mr. Roger Martine နဲ့လည်းတွေ့ဆုံဆွေးနွေးခဲ့ပါတယ်။ဒေါအောင်ဆန်းစုကြည်အိန္ဒိယနိုင်ငံကိုလာရတဲ့အဓိကအကြောင်းကဒီကနေ့ November 14ရက်နေ့မှာကြာရောက်တဲ့ဂျဝါဟာလာနေရူရဲ့123နှစ်ပြည့်မွေးနေ့အထိမ်းအမှတ်အခမ်းအနားမှာနေရူအောင်မေ့ဘွယ်မိန့်ခွန်းပြောကြားဖို့ဖြစ်ပါတယ်။ဒီကနေ့မကြာခင်နိုင်ပိုင်းကပဲ Vijayan Bhavan အဆောက်အဦးမှဒေါအောင်ဆန်းစုကြည်မိန့်ခွန်းပြောကြားခဲ့တာမှာအိန္ဒိယနိုင်ငံကလွတ်လပ်ရေးကြိုးပမ်းခဲ့ကြတဲ့ခေါင်းဆောင်ကြီးတွေရဲ့အတွေးအခေါ်ဆောင်ရွက်ချက်တွေဟာသူ့အတွက်အကြံဉာဏ်တွေအားကျစရာတွေဖြစ်စေခဲ့တယ်လို့အခုလိုပြောကြားသွားခဲ့ပါတယ်
။ Our movement for democracy in Burma is firmly rooted in the principle of non-violence that Gandhi made into an effective political force even against the most powerful opponents.
အင်အားအကြီးဆုံးပြိုင်ဖက်အပေါ်မှာအထူးရောက်ဆုံးနိုင်ငံရေးအင်အားဖြစ်စေခဲ့တဲ့ဂန္ဒီရဲ့အကြမ်းမဖက်တဲ့မူဝါဒကိုကျမတို့မြန်မာဒီမိုကရေစီလှုပ်ရှားမှုမှအခိုင်အမာလက်ကင်ထားခဲ့ကြပါတယ်။ကျမရဲ့နိုင်ငံရေးအတွေးအခေါ်တွေကဂန္ဒီရဲ့လွှမ်းမိုးမှုတွေရှိနေတယ်ဆိုတာကိုလူတော်တော်များများကသိကြပါတယ်။ဒါပေမဲ့ကျမရဲ့နိုင်ငံရေးဘဝဖျက်ဆီးမှုမှာဂျဝါဟာလာနေရူရဲ့လွှမ်းမိုးမှုကိုတော့လူတွေကသိပြီးတော့မသိကြပါဘူးလို့ဒေါအောင်ဆန်းစုကြည်ကနေရူအောင်မေ့ပွဲမိန့်ခွန်းမှာပြောကြားသွားခဲ့ပါတယ်။သူငယ်ငယ်ကလေးတွေကပန်တီကြီးလို့သိခဲ့ရတဲ့ဂျဝါဟာလာနေရူဟာဖခင်ဗိုလ်ချုပ်အောင်ဆန်းလှုပ်ကြံခံခဲ့ရပြီးတဲ့နောက်မှာသူ့မိခင်ဒေါခင်ကြီးကိုဆောင်းလျှောက်တဲ့အကြောင်းသူ့ဖခင်နဲ့လည်းအင်မတန်မှရင်းနှီးခဲ့တဲ့အကြောင်းနေရူရေးသားခဲ့တဲ့အိန္ဒိယကိုရှာဖွေတွေ့ရှိခြင်းဆိုတဲ့စာအုပ်ဟာသူနေအိမ်အကျယ်ချုပ်ကြားနေစဉ်အချိန်တွေကိုဖြတ်တန်းရမှာအထောက်အကူပြုခဲ့တဲ့အကြောင်းတွေကိုဒေါအောင်ဆန်းစုကြည်ကနေရူအောင်မေ့ဘွယ်မိန့်ခွန်းထဲမှာပြောကြားသွားခဲ့ပါတယ်။1995ခုနှစ်တုန်းကဂျဝါဟာလာနေရူစုသူ့ကိုပေးအပ်ခဲ့တာကိုလည်းကျေးဇူးတင်ကြောင်းပြောသွားခဲ့ပါတယ်။ဒီကနေ့မနေ့အစောပိုင်းတုန်းကတော့ဒေါအောင်ဆန်းစုကြည်ဟာအိန္ဒိယနိုင်ငံရဲ့ဖခင်ကြီးလို့တင်စားကြတဲ့မဟာဓမ္မဂန္ဒီရဲ့ဂူဘိတ်မှန်နဲ့အိန္ဒိယနိုင်ငံလွတ်လပ်ရေးရဖို့ရှေ့တန်းကဥဆောင်ခဲ့သူတယောက်လည်းဖြစ်ပထမဆုံးအိန္ဒိယနိုင်ငံရဲ့ဝန်ကြီးချုပ်လည်းဖြစ်ခဲ့တဲ့ဂျဝါဟာလာနေရူရဲ့အောက်မေ့ဖွယ်ရာနေရာကိုတွားရောက်ပြီးတော့ပန်ကျဲပန်းခွေချဂါရဝပြုခဲ့ပါတယ်။အိန္ဒိယနိုင်ငံမှာနိုဝင်ဘာလ18ရက်နေ့အထိနေထိုင်မဲ့ဒေါအောင်ဆန်းစုကြည်ဟာသူ့အနေနဲ့အိန္ဒိယကိုလာရောက်ခဲ့တာဟာနှစ်နိုင်ငံကြားမှာဆက်ဆံရေးပိုမိုခိုင်မာစေခြင်းနဲ့အတွက်လာခဲ့တာဖြစ်တယ်လို့နယူးဒေလီမြို့တော်မှာဒီကနေ့အစောပိုင်းတုန်းကသတင်းတောက်တွေကိုပြောခဲ့ပါတယ်
။ Well, people keep asking me about my expectations and that seems to be a little selfish. One does not come just with expectations. One comes in a spiritual friend.
ကျမရဲ့မျှော်လင့်ချက်ကဘာလဲလို့လူတွေကမေးနေကြတော့တကူကောင်းဆန်တယ်လို့ဖြစ်နေပါတယ်။မျှော်လင့်ချက်ကြောင့်ပဲလာခဲ့တာမဟုတ်ပါဘူး။ မိတ်ဆွေစိတ်နဲ့နိုင်ငံခြားဆက်ဆံရေးကိုပိုမိုခိုင်မြဲစေခြင်းနဲ့ဆန္ဒနဲ့လာခဲ့တာဖြစ်ပါတယ်လို့ဒေါအောင်ဆန်းစုကြည်ကဖြေသွားခဲ့တာဖြစ်ပါတယ်ဒေါအောင်ဆန်းစုကြည်ဟာနှစ်ဖန်ကြတာရင်းနေကြရင်တော့အိန္ဒိယဒုတိယသမ္မတနိုင်ငံခြားရေးဝန်ကြီးအဖြစ်အိန္ဒိယအောက်လွှတ်တော်လောက်စဘာဥက္ကဋ္ဌတို့နဲ့လည်းတွေ့ဆုံဖို့ရှိပါတယ်စွမ်းအင်နဲ့အရင်အမြင့်သိပ္ပံကျောင်းကိုလည်းတွားရောက်လေ့လာဖို့ရှိပါတယ်ရှင်